ရခိုင်ပြည်နယ်မောင်တော်မြို့ကရိုဟင်ဂျာမွတ်စလင်တွေနဲ့ရခိုင်တိုင်းသားတွေကြား2012ခုနှစ်ကဖြစ်ပွားခဲ့တဲ့အရေးခင်းတဲ့ပတ်သက်တဲ့ဆိုပြီးထောင်ဒဏ်18နှစ်ကြာခံနေရတဲ့ရိုဟင်ဂျာဆရာဝန်တူဦးဖြစ်သူဒေါက်တာထွန်းအောင်ကိုပြန်လွှတ်ပေးလိုက်တဲ့အတွက်လူအခွင့်ရေးအဖွဲ့တွေကကြိုးစားလိုက်ကြပါတယ်။ဒါ့အပြင်ဆက်လက်ဖမ်းဆီးခံထားရတဲ့လူအခွင့်ရေးလှုပ်ရှားသူတွေကိုအ мян ပြန်လွှတ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်ကြပါတယ်။ဒီအကြောင်းကိုတင်ပြရရင်ဆိုရင်တော့နိုင်ငံတော်တမနာရဲ့လူငင်းချမ်းသာခွင့်အရဒေါက်တာထွန်းအောင်ကိုဇန်နဝါရီလ19ရက်တနင်္လာနေ့ညနေအင်းစိန်ထောင်ကနေပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။သူ့ကိုအခုလိုလွှတ်ပေးလိုက်တာကိုကြိုဆိုပေမဲ့သူ့ကိုထောင်ချခဲ့တာဟာတကယ်တော့အကြောင်းချက်ခံလို့မှုမရှိဘူးလို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့် AI အဖွဲ့ရဲ့မြန်မာပြည်ဆိုင်ရာသူရည်တနာမှု Miss Laura Hake ကပြောပါတယ
် This is a very welcome move on the part of the authorities and we're delighted for Dr. Tanong and for his family that he's been freed. The charges against him were without foundation.
ဒေါက်တာထွန်းအောင်ကိုပြန်လွှတ်ပေးတဲ့အာဏာပိုင်တွေရဲ့လူရအပေါ်အထူးပဲကြိုဆိုပါတယ်။ပြန်လွှတ်လာတဲ့အတွက်သူ့မိသားစုတွေလည်းဝမ်းသာပါတယ်။သူ့ပေါ်ဆွဲကြတဲ့အမှုတွေကလည်းအခြေအမြစ်မရှိပါဘူး။ကျမတို့လေးလာချင်းအရာမငြိမ်မသက်ဖြစ်မှုကိုသူကအေးအေးချမ်းချမ်းဖြေရှင်းဖို့ကြိုးစားခဲ့သူပါ။ဒါပေမဲ့အာဏာပိုင်တွေကသူ့ကိုရာဇဝတ်မှုတွေနဲ့တရားစွဲဆိုပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါလေ
။2012ခုနှစ်တုန်းကမောင်နှုံးမှာဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးဆန်တဲ့အဓိကရုံးမှာပါဝင်ပတ်သက်သူအဖြစ်ဆွဆွဲပြီးဒေါက်တာထွန်းအောင်ကိုမြန်မာအစိုးရကအရေးပေါ်စီမံမှုအဥပဒေပုံမှန်၅ညနိုင်ငံတော်တည်ငြိမ်ရေးကိုပြပြားစေတဲ့ပုံမှန်ပြည်သူပိုင်ပစ္စည်းကာကွယ်ဆောင်ရှောက်မှုပုံမှန်6ကကြီးနိုင်ငံသားငွေလဲလှယ်မှုစီမင်းပုံမှန်24ကာကြီးစားတဲ့ပုံမှန်တွေနဲ့ထောင်ဒဏ်18နှစ်ထိချမှတ်ကအင်းစိန်ထောင်မှာထိန်းသိမ်းထားခဲ့ပြီးနောက်ပိုင်းမှာအစိုးရကပြစ်ဒဏ်တွေကိုရှော့ချခဲ့တာကြောင့်2015 AB လာတဲ့မှာပြန်လွတ်လာမယ်သူလည်းဖြစ်ပါတယ်ဒေါက်တာထွန်းအောင်ပြန်လည်လွတ်မြောက်လာတာနဲ့ပတ်သက်ပြီး HRW လူအခွင့်ရေးစောင့်ကြည့်အဖွဲ့ကလည်းကြိုးဆိုကြောင်းအဖွဲ့ရဲ့မြန်မာပြည်ဆိုင်ရာပြောခွင့်ရသူDavid Mathison က VOA ကိုပြောပါတယ
် Certainly welcomes the release of Dr. Tan Ong after many years of incarceration. So this is a real opportunity to congratulate the government showing clemency for a long-term prisoner but also using this as an opportunity.
ဒီထောင်ရနေကြခံနေရတဲ့ဒေါက်တာထွန်းအောင်အခုလိုပြန်လွတ်လာတာကိုဝမ်းမြောက်ဝမ်းသာကြိုဆိုပါရယ်။ဒါမြန်မာအစိုးရကိုကျေးဇူးတင်ရမယ့်ခွင့်လန်းလည်းဖြစ်ပါရယ်။တခြားအကြောင်းမျိုးမျိုးကြောင့်ဖက်စီထောင်ချထားတဲ့မြေယာခွင့်ရေးလှုပ်ရှားသူတွေလွတ်လပ်စွာစုဝေးဆန္ဒပြသူတွေကိုလည်းပြန်လွတ်ပေးတင်ပါရယ်။လာမယ့်သတင်းပတ်တွေအတွင်းပြန်လွတ်လာကြလိမ့်မယ်လို့လည်းမျှော်လင့်ပါရယ်
။အခြားအကြောင်းတွေနဲ့ဖန်ဆီးခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းဆက်လွတ်ပေးဖို့လိုကြောင်း HRW အဖွဲ့လိုပဲ AI အဖွဲ့ကလည်းတောင်းဆိုလိုက်ပါရယ်။AI အဖွဲ့က Miss Hake ပြောတာက
Furthermore, political activists, human rights defenders and farmers continue to be arrested and detained just for their peaceful activities. So for us, the Myanmar authorities really need to follow today's release.
လူ့ခွင့်ရေးညီညွတ်ရေးအတွက်လှုပ်ရှားခဲ့ကြပြီးဖမ်းဆီးအပြစ်ပေးခံရတဲ့နိုင်ငံရေးလှုပ်ရှားသူတွေလူ့ခွင့်ရေးကာကွယ်ဆောက်ရှောက်သူတွေပေါ်ဆွဲထားတဲ့အမှုတွေကိုဆုံးသတ်ပြီးသူတို့ကိုချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့ကျမတို့တောင်းဆိုပါတယ်
ဒေါက်တာထွန်းအောင်ခေါ်ဦးနူရာဟက်ကို2012ခုဇွန်လတုန်းကမောင်နှုံးမြို့ UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးခွဲမှာဖမ်းဆီးခဲ့ပြီးအာဏာပိုင်တွေကမိသားစုဝင်တွေနဲ့အဆက်ဖြတ်ထားခဲ့ပါတယ်ဒေါက်တာထွန်းအောင်လူမျိုးရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူ AI အဖွဲ့ကလည်းလှုံ့ဆော်ကြိုးပမ်းခဲ့ပြီးအမေရိကန်လွှတ်တော်အမတ်တွေကပါသူ့လူမျိုးရေးအတွက်မြန်မာအစိုးရနဲ့ညှိနှိုင်းဆွေးနွေးခဲ့ပါတယ်ဇန်နဝါရီလ19ရက်နေ့အင်းစိန်ထောင်ကပြန်လွတ်လာခြင်းမှာတမိဖြစ်သူမမျက်နန္ဒာအောင်နဲ့တမဲဖြစ်သူတို့လာရောက်တွေ့ဆုံခွင့်ရခဲ့ပါတယ်ခင်ဗျာ